မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဒီကနေ့ပိုလန်နိုင်ငံကိုရောက်ရှိနေပြီးပိုလန်လွှတ်တော်ညက်ကလွှတ်တော်ဥက္ကဋ္ဌတွေနဲ့တွေ့ဆုံခဲ့ပါတယ်။ပိုလန်နိုင်ငံအနေနဲ့မြန်မာဒီမိုကရေစီအရေးကိုထောက်ခံအားပေးကြောင်းနဲ့ပိုလန်ရဲ့လွှတ်တော်အတွေ့အကြုံတွေကိုလွှတ်တော်ဥက္ကဋ္ဌတွေကဒေါအောင်ဆန်းစုကြည်ကိုရှင်းပြခဲ့ပါတယ်။စုံစမ်းမေးမြန်းထားတဲ့ကိုတန်းညုံကပြောပြပေးပါပါခင်ဗျာ။
ဒေါ ံဆန်းစုကြည်ရဲ့ဒုတိယမြောက်ဥရောပခီးစဉ်ပထမဆုံးခီးထောက်ဖြစ်တဲ့ပိုလန်နိုင်ငံဒီကနေ့မှာတော့ဒီပိုလန်လွှတ်တော်နှစ်ရက်ကလွှတ်တော်ဥက္ကဋ္ဌတွေကဒေါ ံဆန်းစုကြည်ကိုလက်ခံတွေ့ဆုံခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တူလည်းဖြစ်တဲ့ဒေါ ံဆန်းစုကြည်ကိုပိုလန်နိုင်ငံလွှတ်တော်ရဲ့အတွေ့အကြုံဒီမိုကရေစီအသွင်ကူးပြောင်းမှုဆိုင်ရာအခြေအနေတွေကိုရှင်းလင်းပြောပြနိုင်ဖို့ပိုလန်နိုင်ငံရဲ့အောက်လွှတ်တော်ဥက္ကဋ္ဌနဲ့ပိုလန်သမ္မတဟောင်းလက်ဝါလန်ဇာတို့ကနေပြီးတော့ပိုလန်နိုင်ငံခီးစဉ်အတွက်အဓိကစီစဉ်ဖိတ်ကြားခဲ့တာဖြစ်တယ်လို့ပိုလန်အောက်လွှတ်တော်ကပြည်ညာရေးအရာရှိက VOE မြန်မာပိုင်းကိုပြောပါတယ
် Today she is meeting the marshal of the Sejm or the speaker of the Sejm. The Sejm is the lower house of the parliament.
ဒေါ ံဆန်းစုကြည်နဲ့ပိုလန်အောက်လွှတ်တော်ဥက္ကဋ္ဌ Miss Eva Kobach တို့တွေ့ဆုံနေပါတယ်။တကယ်တော့ဒေါ ံဆန်းစုကြည်ပိုလန်နိုင်ငံကိုလာရောက်ဖို့ခရီးစဉ်ကိုအောက်လွှတ်တော်ဥက္ကဋ္ဌ Eva Kobach နဲ့ပိုလန်သမ္မတဟောင်း Lech Wałęsa တို့ကဖိတ်ကြားခဲ့ကြတာပါ။ဒီကနေ့မှာတော့ဒေါ ံဆန်းစုကြည်အခုအောက်လွှတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံနေပါဗျ။စီနေအထက်လွှတ်တော်အမတ်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ
်။အစီအစဉ်တိုင်းဆိုရင်တော့ဒီလက်ရှိပိုလန်နိုင်ငံသမ္မတဘော်နစ်လိုကိုမိုရိုဗစ်စကီနဲ့မနေ့ဖြန်မှာတွေ့ဆုံဖို့ရှိလို့ပဲ။ဝါဆောတက္ကသိုလ်မှာလည်းဒေါ ံဆန်းစုကြည်အနေနဲ့ပညာရေးနဲ့နိုင်ငံရေးဆက်နွယ်နေတဲ့အကြောင်းရပ်ကိုဟောပြောပို့ချဖို့ရှိပါတယ်။ပိုလန်နိုင်ငံမှာတပါတီကွန်မြူနစ်အာဏာရှင်စနစ်ကနေပြီးတော့ဒီမိုကရေစီစနစ်ကိုငြင်းငြင်းစွာအသွင်ကူးပြောင်းတဲ့အခါပထမဆုံးသမ္မတလုပ်ခဲ့တဲ့ပိုလန်သမ္မတဟောင်းလက်ဗောလန်ဇာနဲ့လည်းတွေ့ဆုံဖို့ရှိနေပါတယ်။ဒီခီးစဉ်ကိုလည်းသူ့ရဲ့ Institute of Led Volunteer နဲ့အောက်လွှတ်တော်ကနေပြီးတော့စီစဉ်ဆောင်ရွက်ပေးခဲ့တာဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌအနေနဲ့ကလည်းဒီပိုလန်နိုင်ငံရဲ့မြန်မာဒီမိုကရေစီရေးအတွက်ထောက်ခံမှုကိုလေးပေးပြောဆိုမှာဖြစ်တယ်လို့ပဲ။ပိုလန်နိုင်ငံကဖွံ့ဖြိုးရေးအကူအညီပေးရေးကိစ္စရပ်တွေကိုလည်းရှင်းလင်းပြောဆိုလိမ့်မယ်လို့အောက်လွှတ်တော်ပြည်ညာရေးအရာရှိက VOE မြန်မာပိုင်းကိုပြောပါတယ
်။ Ms. Eva Kobach is the speaker of the of the same as is planning to talk with Aung San Suu Kyi about the power support
အလွတ်တော်အမတ် Miss Eva Kobach နဲ့ဒေါ ံဆန်းစုကြည်တို့တွေ့ဆုံတဲ့အခါမှာမြန်မာဒီမိုကရေစီရေးအတွက်ပိုလန်နိုင်ငံကထောက်ခံအားပေးတယ်ဆိုတာပြောဖို့စီစဉ်ထားပါတယ်ဒီမိုကရေစီအသွင်ကူးပြောင်းမှုဆိုင်ရာပိုလန်နိုင်ငံရဲ့အတွေ့အကြုံကိုလည်းပြောဖို့ရှိပါတယ်။ဒီအထက်မှာဒီ1989ခုနှစ်ပိုလန်နိုင်ငံအချုပ်အခြာအာဏာပိုင်ဖြစ်လာကတည်းကရှိခဲ့တဲ့ပိုလန်နိုင်ငံရဲ့လွှတ်တော်အတွေ့အကြုံအခြေအနေတွေကိုရှင်းပြပြောဆိုမှာပါ။ပိုလန်နိုင်ငံရဲ့အောင်မြင်တဲ့ငြင်းငြင်းချမ်းချမ်းဒီမိုကရေစီအသွင်ကူးပြောင်းမှုလုပ်ငန်းတွေကိုရှင်းပြဖို့ရှိပါတယ်။ဒါအပြင်ပိုလန်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်အကူအညီပေးတဲ့ကိစ္စကိုလည်းရှင်းလင်းပြောဆိုမှာဖြစ်ပါတယ်။လက်ရှိအဖြစ်မြန်မာနိုင်ငံတွင်းကသတင်းမီဒီယာနဲ့အရက်ဖက်လူမှုအဖွဲ့အစည်းခိုင်မာအားကောင်းလာဖို့ကိစ္စတွေအတွက်ပိုလန်နိုင်ငံကဖွံ့ဖြိုးရေးအကူအညီတွေပေးနေတာရှိပါတယ်
။မြန်မာနိုင်ငံနဲ့ပိုလန်နိုင်ငံကြားမှာဆက်ဆံရေးဟာဒီမြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲမှုတွေလုပ်ပြီးတော့နှစ်တွေနောက်ပိုင်းကြားမှာထက်တဲ့ဝင်ဝင်ဆက်ဆံမှုရှိခဲ့တာပါ။2011ခုနှစ်မှာဒီပိုလန်ဒုတိယနိုင်ငံကြီးဝင်ကြီးမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးတော့အဲ့ဒီတော့ကဒီမြန်မာအစိုးရအာဏာပိုင်နေနဲ့ရောတိုက်ခန့်ခေါင်းဆောင်ဒေါ ံဆန်းစုကြည်နဲ့ပါတွေ့ဆုံခဲ့ပါတယ်။ပိုလန်နိုင်ငံအနေနဲ့ကဒီ2012ခုနှစ်ကတည်းကဆိုရင်မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်အကူအညီငွေပိုလန်ငွေဇွန်ဒါတသန်းကျော်ထည့်ဝင်ကူညီခဲ့တယ်လို့ပိုလန်အောက်လွှတ်တော်ရဲ့ကြေညာချက်မှာပါရှိပါတယ်။ဒါ့အပြင်ဒီပိုလန်နိုင်ငံရဲ့မြန်မာနိုင်ငံပေါ်အကူအညီပေးရေးအစီအစဉ်တွေကိုသတင်းမီဒီယာလုပ်ငန်းလူခွင့်ရေးပြည်ပခဖြည့်ရှင်းရေးနဲ့အရက်ဖက်လူမှုအဖွဲ့အစည်းဖွံ့ဖြိုးအားကောင်းရေးတွေအတွက်ညှိနှိုင်းထားတယ်လို့လည်းပိုလန်လွှတ်တော်ကနေပြီးတော့ထုတ်ပြန်ထားပါတယ်ခင်ဗျာ။